မြန်မာနိုင်ငံအတွင်းကနေရဒေသအတော်များများမှာမိုးတဲထံပြီးရေကြီးရေရှားမှုတွေဖြစ်ပေါ်ခဲ့တာကြောင့်အနည်းဆုံးလူ32ဦးသေဆုံးပြီး3သိန်းခွဲနေပါနေရဆွန့်ခွာထွက်ပြေးခဲ့ကြရတယ်လို့မြန်မာအစိုးရကတင်းတင်းလာနေမှာသတင်းထုတ်ပြန်ပါတယ်။လွန်ခဲ့တဲ့လအနည်းငယ်အတွင်းတိုင်းဒေသကြီး73ခုမှာမိုးတဲထံစွာရွာသွန်းခဲ့တာကြောင့်ဒေသက3သိန်းခွဲနေပါကိုဘေးကင်းရန်ရွှေ့ပြောင်းပေးခဲ့ရတယ်လို့အမျိုးသားသဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးကော်မတီကသတင်းထုတ်ပြန်ပါတယ်။ရေကြီးရေရှားမှုတွေကြောင့်သေဆုံးသူအနည်းဆုံး32ဦးရှိခဲ့တဲ့အပြင်အဆောက်အုံပေါင်း၅သိန်းနီးပါးလည်းပျက်စီးဆုံးရှုံးခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအထက်ကရေဘေးသင့်ပြည်သူပေါင်း6,300နီးပါးကိုခလုံးရေးစခန်း136ခုမှာစက်တင်ဘာလ၂ရက်နေ့အထိကြီးစုဆောင်လျှောက်ထားတယ်လို့ဆိုပါတယ်။အခုရေဘေးသင့်ပြည်သူတွေထဲမှာလွန်ခဲ့တဲ့ရက်အနည်းငယ်အတွင်းကဘကိုးတိုင်းဒေသကြီးအတွင်းမှာရှိတဲ့ဆွာဆယ်ကျိုးပေါက်သွားတဲ့အတွက်ထွက်ပြေးတင်းချောင်လာသူ9,000လောက်လည်းပါဝင်တယ်လို့ဆိုပါတယ်။ဆွာဆယ်ကျိုးသွားတဲ့အတွက်အနည်းဆုံးလူ9ဦးလောက်သေဆုံးခဲ့ပြီးအနီးဝန်းကျင်မှာရှိတဲ့ကျွော်ပေါင်း8,500လောက်လည်းပျက်စီးခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်ကရင်ပြည်နယ်ဖားမြို့ကတန်လွင်မြေနဲ့ဘကိုးတိုင်းဒေသကြီးမတောင်မြို့နယ်အတွင်းကစစ်တောင်းမြေတို့ဟာလည်းစိုးရိမ်ရေမောက်ကိုကျော်လွန်နေကြောင်းပြန်ကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်။